Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါလိမ့်မယ် VOA American တိုင်းရင်2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်အနေနဲ့လိုင်းနံပါတ်3040 48တို့အနေနဲ့ဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်ပြည်တွင်းစစ်အုံတပ်ရေး UAB အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေဆွေးနွေးကြပါတယ်ရခိုင်မြောက်ပိုင်းမှာကုလသမဂ္ဂစီမံကိန်းတွေအကောင့်ထဲပေါ်ဖို့မြန်မာအစိုးရကခွင့်ပြုလိုက်ပါပြီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်ခံရေးမြန်မာအစိုးရရဲ့ဆောင်ရွက်မှုတွေကိုအာဆီယံကိုယ်စားလှယ်အဖွဲ့သွားရောက်လည်လာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคပါခင်ဗျာနယူးယောက်မှာကျင်းပနေတဲ့ဒီကုလသမဂ္ဂအထူးတွေ့ညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းအတွက်တွင်လာနေမှာမဲခွဲဆုံးဖြတ်ချက်ကိုရက်ရွှေဆိုင်းလိုက်ပါတယ
် And draft resolution 5 entitled Situation of Human Rights in Myanmar is postponed to a later date to allow time for the
ဒီကြောင့်သတင်းတွေပြည်ပချင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အခြားသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းကြားအောင်ပါပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုကုဇော်ဝင်းဟန်နဲ့ဒေါက်ခင်မျိုးသက်တို့ပြပြပြပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့18နှစ်ကြာပြည်တွင်းစစ်ကိုစစ်သားညီနိုင်တဲ့နည်းနဲ့အဆုံးသတ်နိုင်ရေးအတွက်ဖိအားပေးလှုပ်ဆောင်မှုတွေရှိနေချိန်မှာပဲအာဖဂန်တာလီဘန်ကိုယ်စားလှယ်အဖွဲ့တွေဟာအမေရိကန်အစိုးရရာရှိတဲ့နယ်တနစ်လာနေကတွေ့ဆုံခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံကဂျာဝင်ဆောင်ရွက်ပေးတဲ့ဒီတွေ့ဆုံဆွေးနွေးမှုကိုတော့ UAE အာရဗ်စဝါးများနိုင်ငံမှာပြုလုပ်ခဲ့တာပါ။ဘာတွေကိုဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးပွဲမှာပါဝင်သူအရာရှိတွေကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အာဖဂန်နစ္စတန်ပြန်လည်ရင်ကြားစစ်ရေးအမေရိကန်အထူးကိုယ်စားလှယ်ဇမ်မေခါလီဇတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါကစ္စတန်အာဖဂန်နစ္စတန် sorry အာရေဗျာနဲ့အင်ရှင် UAE နိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတယ်လို့တာလီဘန်နဲ့ပါကစ္စတန်အရာရှိတွေကအပြေအကိုပြောပါတယ်သူတို့အနေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုသာစကားပြောခဲ့တဲ့အကြောင်းအာဖဂန်ညီညွတ်ရေးအစိုးရကိုယ်စားလှယ်တယောက်ကိုမှဆွေးနွေးပြောဆိုဖို့အစီအစဉ်မရှိကြောင်းတာလီဘန်ပြောခွင့်ရကပြောပါတယ
်သမရထရန်နဲ့တချင်ကအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်သူမိုက်ကယ်ဖင်းရဲ့စီပွားရေးလုပ်ဖို့ကိန်းပတ်ဟောင်းနှစ်ဦးဟာအမေရိကန်နိုင်ငံတွင်မှတူရကီတွေအတွက်မဲဆွယ်မှုကိုတရားမဝင်လှုပ်ဆောင်နေတယ်လို့အမေရိကန်ကဆွဆွဲပါတယ်။အသက်66နှစ်အရွယ်အမေရိကန်နိုင်ငံသားဗဂျင်ခင်းနဲ့အသက်42နှစ်အရွယ်တူရကီနယ်ပွားအကင်းအယ်ပက်ကင်းတို့ဟာဗဂျင်နီးယားပြည်နယ်အလက်ဆန်ဒရာတရားရုံးကတနင်္လာနေ့မှာဆွဲချက်တင်ခဲ့တာဖြစ်ပါတယ်။သူတို့နှုတ်ကအမေရိကန်ရဲ့မဲဆွယ်ခွင့်ဆိုင်ရာဥပဒေတွေကိုချိုးဖောက်ကြောင်းနဲ့အက်ဒက်ကင်းဟာဘဟုအစွတ်ဆုံးဆန်းရေးမှုတွေကိုလိမ်ညာတယ်လို့ဆွဆွဲခဲ့တာပါသူတို့ဟာဖလင်းနဲ့လက်တွဲလှုပ်ဆောင်နေတယ်လို့ဆွဆွဲခဲ့ပြီးတော့ဖလင်းကို2018ခုနှစ်တုန်းကသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်နေပထမဆုံးအမည်စင်းတင်သွင်းခဲ့တာဖြစ်ပြီးသူဟာတက်လာတော့မကြာလိုက်ပင်အလုပ်ဖြုတ်ခံရပါတယ်တူရကီသမ္မတရစ်ဆက်တဲ့ပါရဝန်ကတူရကီမှာ2016မှာအောင်မြင်တဲ့အာနာသိမ့်မှုစီစဉ်သူဖြစ်ဆွဆွဲထားတဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလင်ကိုဆန့်ကျင်အမေရိကန်လူထုနဲ့အမေရိကန်နိုင်ငံသမားတွေကိုလှည့်ဝဲဩစာဆောင်မှုကိုသူတို့နှစ်ယောက်ကြိုးစားတယ်လို့အမေရိကန်ကဆွဆွဲခဲ့ပါတယ်
။လာမယ့်တောက်ကြနေ့ညသကောင်ရံအချိန်မှာအမေရိကန်အစိုးရရန်ဒီဟာတစိ့တစ်ပိုင်းရပ်ဆိုင်ပြရမယ့်အရေးကရှောင်ရှားနိုင်ရေးသဘောတူညီချက်ရနိုင်မယ့်အလားအလာတနင်္လာနေ့အထိထွက်ပေါ်မလာသေးပါဘူး။အမေရိကန်အစိုးရလုပ်ငန်းတွေလေးပုံတစ်ပုံလောက်ရပ်ဆိုင်ပြရမယ့်အရေးကရှောင်ရှားနိုင်အောင်ဘလို့အစီအစဉ်မျိုးကိုလက်ခံသွားမယ်ဆိုတာသမ္မတအင်ဂျီနီယာဘက်ကအရေးလက္ခဏာမပြသေးပါဘူး။အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းနေထိုင်လို့သူတွေဝင်မလာနိုင်အောင်ဟန်တာရေးအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မယ်သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုပြုချက်ကိုဘလို့ပုံစံနဲ့ရန်ပုံငွေထောက်ပတ်မလဲဆိုတာနဲ့ပတ်သက်လို့လွတ်တော်နဲ့အစိုးရကြားသဘောထားကွဲပြားနေတာပါစုပေါင်းအမေရိကန်ဒေါ်လာ20ဘီလီယံကုန်ကြမဲ့တတိုင်းတိဆောက်မဲ့အစီအစဉ်အတွက်ခဏဦးမှတင်ငွေအဖြစ်ဒေါ်လာ5ဘီလီယံကိုလွတ်တော်ဘတ်ဂျက်ထဲမှာထည့်ပေးဖို့သမ္မတထရန့်ရဲ့တောင်းဆိုမှုကိုဒီမိုကရက်တွေနဲ့ရီပပ်လီကန်အမတ်တချို့တို့ကအပြင်းထန်ကန့်ကွက်နေကြတာကြောင့်ဘလို့ဖြစ်လာမဲ့ဆိုတာကိုခံမနိုင်မှုခက်ခဲနေတာပါနေဇတ်ဒေတာလုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့ဒေါ်လာ 1.6 ဘီလီယံထောက်ပံ့ပေးရေးဒီမိုကရက်တို့ဘက်ကသဘောတူထားပေမဲ့အဲ့ဒီငွေဟာနေဆက်တတိုင်းတိဆောက်ဖို့တော့မဟုတ်ပါဘူ
းအမေရိကန်စစ်တပ်ကဆိုမိုလီယာမှာဒေတာရင်းပတ်ကုံလောက်ကလေကြောင်းတိုက်ခိုက်မှုတွေကနေမြို့တော်မိုဂါတရှုနာကအယ်ရှာဘပ်စစ်သည်ကျော်ရဲ့လှုပ်ဝဲချစ်ဆက်စခန်းကိုထိမှန်ပျက်စီးခဲ့စေခဲ့တယ်လို့တမှုတွေပါဝင်စစ်သည်ကျော်အနည်းဆုံး62ဦးသေဆုံးခဲ့ရတယ်လို့ဆိုမိုလီယာအရာရှိတွေနဲ့ထောက်လိုင်းအရင်းမြစ်တွေကပြောပါတယ်စစ်သည်ကျော်တွေဟာမြို့တော်မိုဂါတရှုနဲ့မာကာစိတ်ကမ်းမြို့တွေနဲ့နီးတဲ့နေရာတွေမှာလှုပ်ဝဲအခြေစိုက်စခန်းတွေကိုလျှို့ဝှက်ပြီးတော့ဖွင့်ထားတာဖြစ်ကြောင်းဆိုမာလီထောက်လိုင်းရေးကပြောပါတယ်ဒီစခန်းဟာမိုဂါတရှုမြို့တော်နဲ့ကီလိုမီတာ50 3ကီလိုမီတာပဲဝေးပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတူမီတာ32 kHz 9335လိုင်းတူမီတာ40 kHz 0483ညလိုင်းတူမီတာ48 kHz 6753ညဒုတိယနိုင်ယူဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်သံဃာတင်းတွေကိုဆက်လက်ကြီးညာပေးနေပါပါခင်ဗျာ။ကုလသမဂ္ဂရဲ့ပထမအကြိမ်လေ့လာမှုတွေမှာပါဝင်ခဲ့တဲ့ခြေရွာတွေမှာလူထုအခြေပြုစီမံကိန်းနေ35နေရာမှာစတင်အကောင့်ထည့်ဖော်ရေးအတွက်မြန်မာအစိုးရကဒီဇင်ဘာ23ရက်နေ့မှာခွင့်ပြုချက်ချပေးလိုက်တဲ့ပေါ် UNDP နဲ့ UNHCR တို့ကကြိုဆိုလိုက်ကြပါတယ်။အဲ့ဒီစီမံကိန်းတွေဟာရခိုင်ပြည်ပကကြောင့်ဘေးတင်ခဲ့သူတွေနဲ့တိုင်ပင်ပြီးအသက်မွေးဝမ်းကြောင်းမှုလုပ်ငန်း၊ယုံကြည်မှုတည်ဆောက်ရေးနဲ့မတူညီတဲ့လူမှုအသံဝိုင်းတွေအချင်းချင်းကြားညီညွတ်မှုမြင့်တင်ပေးရေးစတဲ့လူမှုအခြေပြုစီမံကိန်းငယ်တွေကိုအကောင့်ထည့်ဖော်သွားမဲ့စီမံကိန်းဖြစ်ပါတယ်။ကုလသမဂ္ဂအစိုးရကိုယ်စားလှယ်ဖွဲ့ဟာဒီဇင်ဘာ23ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အရေးပါတဲ့အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးမှအဲ့ဒီခွင့်ပြုချက်ကိုချပေးလိုက်တာဖြစ်ပါတယ်။ဒီဇင်ဘာ14ရက်နေ့ကအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်UNDP ညွန်ကြားရေးမှူးလည်းဖြစ်တဲ့ Mr. Howlin Shu နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂဒေသဆိုင်ရာလက်ထောက်ညွန်ကြားရေးမှူး Mr. Bernard Dwal တို့ရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်မြန်မာအစိုးရကခွင့်ပြုချက်ချပေးလိုက်တာဖြစ်ပါတယ်။ Mr. Howlin Shu နဲ့ Mr. Bernard Dwal တို့ဦးဆောင်တဲ့ကုလသမဂ္ဂအစိုးရကိုယ်စားလှယ်အဖွဲ့ဟာဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ခဲ့လာမှာရခိုင်အစိုးရအရာရှိတွေနဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအေဂျင်စီတစ်ခုကလွန်ခဲ့တဲ့3လအတွင်းဒေတာရင်းလိုအပ်ချက်တွေကိုလေ့လာသုံးသပ်ခဲ့ကြတဲ့မောင်တော်ဒေတာကကြေညာတွေကိုလည်းဒီအစိုးရကိုယ်စားလှယ်အဖွဲ့တွားရောက်ကြည့်ရှုခဲ့ကြပါတယ်။အဲ့ဒီကြေညာတွေကိုတွားရောက်စဉ်ဒေတာကနေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။
မြန်မာနိုင်ငံကအကောင့်ထည့်ဖို့ဆောင်ရွက်နေတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်တွေရဲ့ပြီးစီးမှုအခြေအနေတွေကိုလေ့လာဖို့အာဆီယံအတွင်းရေးမှူးချုပ် Mr. Lim Chok Wai လူမှုရေးနဲ့ရင်းချင်းမှုတိုင်ဝမ်ဆိုင်ရာအာဆီယံဒုတိယအတွင်းရေးမှူးချုပ်နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအတွက်လူသားချင်းစာနာမှုအကူအညီဆိုင်ရာအာဆီယံညှိနှိုင်းရေးမှူးချုပ်ကအမှုဆောင်ညွှန်ကြားမှုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမောင်တော်မျိုးနဲ့တွင်ကတောင်ပြိုလက်ဝဲနဲ့ငခုရပြန်လဲလက်ခံရေးစခန်းလှဖို့ကောင်ကြားစခန်းနဲ့ရွှေစားချေရွာတွေကိုတနင်္လာနေ့မှာတွားရောက်ခဲ့ကြတယ်လို့မြန်မာစိုးရပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ထဲမှာဆောင်ရွက်နေတဲ့နေရက်ဆန့်ခွာသူတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်မှာအာဆီယံဘက်ကပူးပေါင်းဆောင်ရွက်နိုင်ဖို့2018နိုဗ ెంబ ာမှာကျင်းပတဲ့33ကျင်းပအာဆီယံထိပ်သီးအစည်းအဝေးမှာအတည်ပြုဆုံးဖြတ်ခဲ့တဲ့နောက်အာဆီယံအတွင်းမှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာ1984ခုနှစ်ကဖြစ်ပေါ်ခဲ့တဲ့စစ်ကလူမျိုးစုစန့်ကျင်ရေးလူမှုအုံကြွမှုတွေနဲ့ဆက်နွယ်တဲ့အပြင်းထန်ဆုံးတရားစီရင်မှုတစ်ခုကိုညူဒယ်လီမြို့တရားရုံးကတနင်္လာနေ့မှာချမှတ်လိုက်ပါတယ်။အဲ့ဒီအချိန်ကတာဝန်ထမ်းဆောင်နေတဲ့အိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကိုသူမရဲ့ကိုယ်ရံတော်စစ်လူမျိုးတအူကအလုတ်ကြံတပ်ဖြတ်လိုက်ပြီးတဲ့နောက်စစ်ဆန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပေါ်အောင်လုံဆော်ပေးခဲ့မှုနဲ့လက်ရှိအတိုက်ခံကွန်ဂရက်စ်ပါတီကအကြီးအကဲနိုင်ငံရေးသမားတအူဖြစ်သူအသက်83နှစ်အရွယ်ဆာဂျန်ကူမာကိုတက်တက်ကြွန်းထောင်ဒဏ်ချမှတ်လိုက်တာပါ။အဲ့ဒီအချိန်ကဆာဂျန်ကူမာဟာအာနာယကွန်ဂရက်စ်ပါတီရဲ့လွတ်တော်အမတ်ဖြစ်တာဝန်ထမ်းဆောင်နေခဲ့တာပါ။၄ရက်လောက်ကြာခဲ့တဲ့စစ်ဆန့်ကျင်ရေးအထူးကိရုံးတွေအတွင်းတွေ့သည်များလူနည်းစုစစ်လူမျိုးစုတွေကိုဟိန္ဒူဘာသာဝင်တွေကလိုက်လံတပ်ဖြတ်တာသူတို့ပိုင်ဆိုင်တဲ့စစ်ပွဲရေးလုပ်ငန်းတွေကိုမိရှုဖြစ်စီတာတွေလှုပ်ဆောင်ခဲ့တာမှာလူပေါင်း3000နီးပါးတေဆုံးခဲ့တယ်လို့ဆိုပါတယ်အဲ့ဒီစစ်ဆန့်ကျင်ရေးအဓိကရုံးတွေဟာ Crime Against Humanity လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းအဓိကရုံးမှာပါဝင်ခဲ့သူတွေဟာလည်းနိုင်ငံရေးအရသူကောင်းပြုခံရတဲ့အပြင်တရားစွဲဆိုခြင်းလည်းမခံခဲ့ကြရကြောင်းစီရင်ချက်ချမှတ်လိုက်တဲ့တရားသူကြီးကပြောပါတယ်ကွန်ဂျီချောအင်ဒရာဂန္ဒီကစစ်လူမျိုးတွေရဲ့ရွှေချောင်းတော်အတွင်းမှာရှိနေတဲ့စစ်သွေးကြွတွေကိုနေနင်းဖို့အတွက်စစ်တပ်ကိုဆေလွတ်လိုက်တဲ့အပေါ်မကျေနပ်မှုကြောင့်ကွန်ဂျီချောကိုစစ်လူမျိုးကိုရံတော်တဦးကလှုပ်ကြံတပ်ဖြတ်ခဲ့တာပါ။အ
မေရိကန်ပြည်ထောင်စုတွေကလည်းနေရချင်းကိုလူမှုဝင်မှုကြီးကြပ်ရေးအရာရှိတွေပြန်ပြီးပို့တာခံရသူပေါင်းဟာသမ္မတထရမ့်အစိုးရအဖွဲ့ပထမနှစ်တက်တမ်းမှာ2,500,600ရှိနေပြီးတော့ဒါဟာအရင်တိနှစ်ကတည်းကနည်းနည်းပိုးပြီးများနေပေမဲ့တရားဝင်စစ်တမ်းတွေရဲ့အရင်သမ္မတအိုဘားမားလက်ထက်ကအများဆုံးပြန်ပို့ခဲ့တဲ့အရေးအတွက်ဖြစ်တဲ့၅သိန်းကိုတော့မမှီသေးဘူးလို့ပြောပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာမူဝါဒအပြောင်းလဲတွေလုပ်ခဲ့ပြီးဘသူကိုထိန်းသိမ်းမယ်ဆိုတာဦးစားပေးမနေတော့ဘဲရွှေပြောင်းချေချသူတွေပြန်အပို့ခံမယ်အန်တရာယ်ပိုးများလာတဲ့နောက်ပြည်ရင်းမှာပဲအဖယ်ရှားခံရသူက6,000ခွဲကျော်ကနေ9,000ခွဲကျော်အထိတိုးလာပါတယ်။ပြန်ပို့ခံရသူ3,600ကျော်ဟာနေဆက်ဒေသမှာပဲအဖယ်ရှားခံရတာဖြစ်ပြီး2012ကစပြီးဒီလိုအဖယ်ရှားခံရသူအရေးအတွက်တိုးလာခဲ့တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
အင်္ဂါနေ့မနက်ခင်းထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အခုတော့မြန်မာပြည်ဆိုင်ရာထိတိုင်းသတင်းစာတပုတ်ကိုတင်ပြခြင်းပါလေ။နယူးယောက်မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းအတွက်တင်းလာနေကမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ကုလသမဂ္ဂပြင်ဆင်မှုကော်မတီရဲ့ဗန္ဓာရေးဆိုင်ရာအတည်ပြုချက်ရယူဖို့လိုအပ်နေသေးတဲ့အတွက်မဲခွဲရက်ကိုရွှေ့ဆိုင်းလိုက်ရပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ။
83ကြိမ်မြောက်ထွေထွေညီလာခံကြီးမှာခရိုင်းမီးယားဒေသနဲ့မြန်မာနိုင်ငံတွေရဲ့လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးတတိယကော်မတီကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းအမှတ်3နဲ့အမှတ်5ကိုဒီဇင်ဘာလ18ရက်တနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့လိုအပ်တဲ့ဗန္ဓာရေးအသုံးစရိတ်ဆိုင်ရာအတည်ပြုချက်မရသေးတဲ့အတွက်ရွှေ့ဆိုင်းလိုက်ကြောင်းကုလသမဂ္ဂထွေထွေညီလာခံအလှည့်ကျသဘာဝတိကအခုလိုကြေညာခဲ့ပါတယ်
။ A draft resolution 5entitled Situation of Human Rights in Myanmar is postponed to a later date.
မြန်မာနိုင်ငံလူ့ခွင့်ရေးစနစ်ဖွင့်ရာခေါင်းစဉ်အောက်ကဆုံးဖြတ်ချက်မူကြမ်းအမှတ်5အတွက်မဲခွဲဆုံးဖြတ်မှုကိုနောက်ရက်ဒီမှာလုပ်ဆောင်ဖို့ဖြည့်ဆည်းလိုက်ပါတယ်။လုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်လိုအပ်တဲ့ငွေကြေးဆိုင်ရာနဲ့ပတ်သက်ပြီးကျင်းစမကော်မတီကပြန်လည်တုံ့တက်ချင်းလုံလုံလောက်လောက်ပေးဖို့အခုလိုဖြည့်ဆည်းတာပါ။ဆုံးဖြတ်ချက်မူကြမ်းအမှတ်3နဲ့5တို့အတွက်ပြည်စမကော်မတီကဘတ်ဂျက်ချထားရေးဆိုင်ရာအတည်ပြုချက်ရယူခြင်းမှာပဲအထွေထွေညီလာခံကြီးကမဲခွဲဆုံးဖြတ်မှာဖြစ်ပါလေ
။မြန်မာအရေးဆုံးဖြတ်ချက်ကိုနိုဝင်ဘာလ6ရက်နေ့ကတတိယကော်မတီမှာထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲ၊ကြားနေမဲ26မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးအခုလိုအတည်ပြုလိုက်တဲ့တတိယကော်မတီရဲ့အဆိုပြုချက်ကိုမဲခွဲပြီးမဆုံးဖြတ်ခင်ပြည်စမကော်မတီရဲ့ဗန္ဓာရေးဆိုင်ရာအတည်ပြုချက်ရယူဖို့အတွက်လိုအပ်တာဖြစ်ပါလေအခုလိုဆုံးဖြတ်ချက်အတွက်ဗန္ဓာရေးဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂအကြီးအမှုချုပ်ကတောင်းခံထားတဲ့2018-2019အသုံးစရိတ်ကိုတော့အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲဒီဇင်ဘာလ14ရက်တောက်ချန်နေ့ကတင်ပြခဲ့တာပါကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Miss Christine Krishna Bugna နဲ့သူ့ရဲ့ရုံးတွေအသုံးစရိတ်ကိုလည်းအခုလိုတောင်းခံခဲ့တယ်လို့ပြင်စမကော်မတီရဲ့25ကြိမ်မြောက်အစည်းအဝေးမှာယာယီစင်ရင်ကန်ချန်ဒရူရာမိုနီတန်ကတင်ပြခဲ့ပါတယ
် The Secretary General proposes additional resources in the amount of $1,232,300 to cover the salaries of 5 positions of the Office of Special Envoy on Myanmar.
အတွေ့အကြုံကနောက်ထပ်ကုန်ကျစရိတ်ဒေါ်လာတန်3,320,000ကိုတောင်းခံတဲ့နေရာမှာမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကိုယ်စားလှယ်ရုံးရဲ့ယာရု5ခုလစာဝန်ငွေပါဝင်တခြားပတ်သက်တဲ့ကုန်ကျစရိတ်တွေတွေ့လဲဖြစ်ပါတယ်။2019ဘဏ္ဍာရေးနှစ်အတွက်အထူးနိုင်ငံရေးလုပ်ငန်းစဉ်များကောင်းစဉ်အောက်မှာဒီအသုံးစရိတ်အတွက်သဘောတူညီမှုရဖို့တောင်းခံတာဖြစ်ပါတယ
်။မနစ်ကမြန်မာနိုင်ငံကနေရွန်ဂျာတိမ့်နဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလိုမှုကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုတွေခံလာရပြီးကုလသမဂ္ဂကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဆုံးဖြတ်ဆောင်ရွက်မှုတွေဟာနိုင်ငံရေးအရာလှုပ်ဆောင်မှုတွေဖြစ်တယ်လို့မြန်မာဘက်ကမြန်တယ်လို့မြန်မာနိုင်ငံဟာကုလသမဂ္ဂစနစ်အနည်းဆုံး9ခုလောက်ရဲ့စောင့်ကြည့်ဝေဖန်မှုကိုခံရပြီးဒီစနစ်တွေကြောင့်မလိုအပ်တဲ့လုပ်ရက်တွေမြင်လာရတယ်လို့မြန်မာကိုယ်စားလှယ်ကပြင်ဆင်မှုကော်မတီကိုအခုလိုပြောပါတယ်
Today, Myanmar is under the scrutiny of at least 7 UN mechanisms. A special rapporteur on the situations of human rights in Myanmar.
မြန်မာနိုင်ငံဟာကုလသမဂ္ဂစောင့်ကြည့်မှုအနည်းဆုံး9မျိုးနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွေးစုံစမ်းစစ်ဆေးရေးမှူးတူကို1992ခုကစလို့လူ့ခွေးကော်မရှင်ဆုဖြတ်ချက်58အရဇက်တိုက်ခန့်အပ်ခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေကော်မရှင်ကိုလေမေလ30ရက်2019လူ့အခွင့်အရေးကော်မရှင်ဆုတ်ဖြတ်ချက်34မြင်းဆောင်22အရဖွဲ့စည်းမှတ်တည်ခဲ့ပါတယ်။ဒါအပြင်82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေဆုံးဖြတ်ချက်ကိုမဲခွဲထောက်ခံခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်အရတွင်မှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးကိုခန့်အပ်ခဲ့ပါတယ်။မကြာသေးမီကလည်းလူ့အခွင့်အရေးကောင်စီနေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုစောင့်ကြည့်ဖို့စနစ်တရချမှတ်ခဲ့ပါတယ်။ကုလသမဂ္ဂရဲ့အခြားဘက်အဖွဲ့ဝင်နိုင်ငံတွေမှဒီလိုလူ့အခွင့်အရေးစောင့်ကြည့်ခံရတဲ့စနစ်တွေလောက်များတဲ့အခြေအနေနဲ့စောင့်ကြည့်မခံကြရပါဘူး။ဒ ဒီအေးယူဆောင်ရွက်မှုအားလုံးကိုကြည့်မယ်ဆိုရင်လေလာရေးစနစ်တွေမှာလုပ်ငန်းရှင်တွေဟာမလိုအပ်ဘဲထပ်နေတာကိုသိသာစွာသက်တည်ပြလိုက်တာပဲဖြစ်ပါတယ်
။ကုလသမဂ္ဂရဲ့အခုလိုထပ်နေတဲ့စနစ်တွေကြောင့်မလို့အပ်တဲ့တိတ်များနေတဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာတောင်းခံထားတဲ့2018-2019အတွက်ကုန်ကျစရိတ်တွေဟာကုလသမဂ္ဂရဲ့ရှားပါးလာတဲ့ရန်ပုံငွေကိုဖြုံးတီးရရောက်နေတယ်လို့လည်းမြန်မာကိုယ်စားလှယ်ကတင်ပြခဲ့ပါတယ်
The resolution A73477 contains budget allocations for multiple mechanisms on Myanmar including
ကုလသမဂ္ဂဆုံးဖြတ်ချက် A3400 မှာမြန်မာနိုင်ငံကိုလေးလာစောင့်ကြည့်ရေးအတွက်ကုလသမဂ္ဂရဲ့အသုံးစရိတ်ရထားချက်တွေပါဝင်ပါတယ်။ဒီအထက်မှာအထူးစုံစမ်းစစ်ဆေးရေးမှုတူခံအဖို့အချက်လေရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေအပြင်မကြာမီကချမှတ်လိုက်တဲ့တရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်တို့ပါဝင်ပါတယ်။ဆက်လက်လှုပ်ဆောင်လှက်ရှိတဲ့တရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်တစ်ခုတည်းအတွက်ပဲအမှုတန်း62ဦးလိုအပ်မှာဖြစ်ပြီးလက်ထောက်အတွေ့အမှုချုပ်တူကဦးဆောင်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်ဒေါ်လာ26,300,000ကုန်ကျမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဖွဲ့စည်းကြီးရဲ့ဘန်ဒါရေးအခြေအနေနဲ့ပတ်သက်လို့တိတ်ကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံအနေနဲ့သိရှိရပါတယ်။ဒါအပြင်နှစ်အစပိုင်းမှာတွင်ပဲလုံငွေပြမှုတွေတိုးနေတာလည်းတွေ့ရပါတယ်။ဒီအခြေအနေတွေအောက်မှာနိုင်ငံတနိုင်ငံတည်းအပေါ်မှာလေးလာစောင့်ကြည့်မှုစနစ်အမျိုးမျိုးချမှတ်ခြင်းဟာဒီဆုံးဖြတ်ချက်ကိုကမကဋ္ဌပြုတင်သွင်းကြတဲ့နိုင်ငံတွေရဲ့နိုင်ငံရေးအကျိုးကိုရှေ့ရှုပြီးကုလသမဂ္ဂရဲ့ရှားပါးလာတဲ့အသုံးစရိတ်ကိုဖြုံးတီးရရောက်တယ်လို့ဆိုနိုင်ပါတယ်
။ဒါအပြင်မြန်မာနိုင်ငံဘက်ကလူခွင့်အခြေအနေဆိုင်ရာပုံမှန်ကောင်းမွန်အောင်လှုပ်ဆောင်နေမှုတွေအတွက်ကုလသမဂ္ဂရဲ့အားပေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့လည်းပြောပါတယ
်။တော်ကင်မျိုးသက်ပြောပြခဲ့တာပါ။ခုတစ်ခါနားဆင်ရမှာကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ရင်းညာဒုက္ခသည်တွေနေရရင်းကိုတကယ်အပြေးမပြန်ခင်မှာကိုယ်တိုင်အရင်ပြန်လည်လာကြည့်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေပေမဲ့လည်းဒုက္ခတွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ငြင်းဆန်နေကြပါတယ်။မတ်ဆုမွန်ကစူးစိတင်ပြထားတာပါ
။ပြီးခဲ့တဲ့နှစ် 2019 ဩဂုတ်လနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နည်းမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတိမ့်ဆောင်သွားကြတာ9သိန်းကျော်တဲ့က2000ကျော်ကိုအုပ်စုလိုက်ပထမအဆုံးအတုပ်အနေနဲ့မြန်မာဘင်္ဂလားနှစ်နိုင်ငံပူးပေါင်းပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလလယ်ကပြန်ပို့ဖို့စီစဉ်ထားခဲ့ပေမဲ့တဦးတယောက်မှနေရက်မပြန်ရဲခဲ့ကြပါဘူး။ရိုဟင်ဂျာဒုက္ခသည်တွေကနေရက်ရင်းကိုပြန်နိုင်လောက်အောင်လို့မြန်မာနိုင်ငံဘက်မှခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့ခွင့်ရေးတွေပေးဖို့အစဉ်နဲ့မဖြစ်သေးတဲ့အတွက်မပြန်လာကြတာလို့ဆိုပါတယ်။လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးတဲ့ဒုက္ခသည်တွေအများစုကတော့မြန်မာအစိုးရကိုတောင်းဆိုထားတာဒီအပါအဝင်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့တွေသူတို့နဲ့အတူလိုက်ပါခဲ့မယ်ဆိုရင်တော့ပြန်ရဲကြမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလုခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥယီစလန်ကပြောပါတယ်
အဲကျွန်တော်တို့မြန်မာပြည်တွင်းကိုတွားပြီးတော့ပြန်အထက်ပြင်းနေဆိုရင်ရန်အဖွဲ့အစည်းကျွန်တော်နဲ့အတူတကပါရှင်ရမယ်ဒါမှသာကျွန်တော်ကအဲစိတ်ချယုံကြည်မှုနဲ့ကျွန်တော်ကနေရည်အေးဒီတွေကိုတွားကြည့်လို့ရမှာဒီရတော့ကျွန်တော်ရဲ့ဘောင်းစစ်ကြောဒီကိုမြန်မာပြည်ဘက်ကလက်ခံဆောင်ရွက်သွားနေဆိုရင်ဒါဆက်ဆောင်မမအစီအစဉ်နဲ့
ပြလာမဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရည်အတွက်ဘင်္ဂလားမြန်မာနယ်စပ်မှာတော့ဂျားစခန်းတွေကိုမြန်မာအစိုးရဘက်ကအစီအစဉ်ဖြစ်အောင်စီစဉ်ထားပြီးဖြစ်တယ်လို့ပြောဆိုထားတာပါဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲလူမျိုးရေးဘာသာရေးဆန်တဲ့အတ္တကယုံအကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကတည်းကနေရရင်းကနေတိမ်းရှောင်နေရပြီးတော့ရခိုင်ပြည်နယ်ထဲကဒုက္ခသည်စခန်းတွေထဲမှာခိုလုံနေရစဲဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်မရှိသေးတယ်လို့လုံခြုံရေးကစိုးရိမ်မှုတွေရှိနေသေးပဲလို့စစ်တွေမြို့နယ် ITB ဒုက္ခသည်စခန်းနေမွတ်စလင်ဒုက္ခသည်တူဖြစ်တဲ့ဦးခမောင်ထွန်းကသူ့ရဲ့စိုးရိမ်ချက်အခုလိုပြောပြပါတယ
်မလို့မှမဖြစ်နိုင်ဘူးဘာလို့ဒီမှာပြည်သွေးမှာစစ်တွေ IDP ကဲန်တွေမှာ2012ကတည်းကနေတိုင်းနေရေးသူတွေကိုကင်လုံတဲ့ဘာတစ်ခုမှအမိုင်းကြံချက်မပြီးဘူးသူတို့တွေရဲ့နေရေးပြင်ဖို့ဘာမှလည်းမလုပ်ပြီးဘူးသူတို့ရဲ့စာဝင်းတွေရေးတာတွေအဆအဆအရရအစိုးရဘက်ကဘာမှလည်းမလုပ်ပြီးဘူး IDP စခန်းဆိုပြီးလောင်ဖိုက်ထားတယ်အဲတော်လာကွင်းတွေလည်းကန့်သက်တာတယ်ပညာသင်ကုန်းတွေလည်းကန့်သက်တာတယ်ဒီနိုင်ငံတကာကတော့ပင်တဲ့စီတွေစားတယ်စပြီးတော့သူအသက်ရှင်နေရတာ
တို
့တွေပြောရမယ်ဆိုရင်တို့အခွန်လွတ်အနာကဲပျောက်နေတယ်အဲ့ဒီအချိန်မှာဟိုဘက်ကိုသွားပြီးတော့ကိုလုံနေကြတဲ့သူတွေကော်နေတယ်ဆိုတာတို့ဘလို့မှလာလို့မဖြစ်ဘူးသူတပြေဒီဒီမှာလူတွေကဒီလူဒီနိုင်ငံတကာကတောက်ပန်းနေတဲ့ပေးရတာတွေစပြီးတော့မှအသက်ရှင်နေရမလားတို့ရဲ့အနာကဲဆိုတာပမာလဲဒါတွေကဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့နောက်ကတိတွေကအမဲတန်းဆောင်ချေလဲလာနေတာဖြစ်တယ်ဒါကနက်ရှင်တွေရှိတယ် တို့ခင်ဗျားတို့အချင်းလည်းဘလို့ရှိလေမာရပေါ့လေတို့တွေလည်းတင်းနေကြတာပဲအဲ့တော့ဒီလူတွေကတော့အစူရဘက်ကဘာတစ်ခုမှအမိုက်တင်ကျယူပြီးတော့မှမလုပ်ပေးနိုင်ကြဘူး
ပြည်ထောင်စုတရင်ဘက်ကပဲအမေရိကန်အောက်လွှတ်တော်ကရိုဟင်ညာမွတ်စလင်တွေကိုစစ်တပ်ရဲ့ကျူးလွန်မှုကိုဂျနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်ခေါ်ဆိုဖို့အတည်ပြုဆုံးဖြတ်ခဲ့ပါတယ်။လူခွေချိုးဖောက်ခဲ့ရတာခံခဲ့ရတဲ့ဒုက္ခသည်တွေဘက်ကတော့ဆုံးရှုံးနေတာမှုတွေအတွက်မျှတတဲ့တရားစီရင်မှုရရေးအခြေခံလူခွေနဲ့နိုင်ငံသားအခွင့်အရေးဒဏ်ယူရရေးဘေးကင်းလုံခြုံမှုရှိရေးနဲ့သူတို့နေရရင်းတွေမှာပြည်လဲနေရာချထားပေးရေးစတဲ့အခွင့်အရေးတွေအပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့သူတွေကိုကော်ရဲဆိုတာအစိုးရဘက်ကကော်ရင်သူတို့လာလို့လည်းမသိတော့ဘူး။ဘာလို့ဆိုဒီနေရာမှာဒီသူတို့တာနေဖို့ပြင်လာမယ်ဆိုလို့ရှိရင်နောက်တစ်ရင်သူတို့ကတတ်မှဖြောက်မယ်တာတွေကဖြစ်မှာပဲ။အဲ့တော့သူတို့တွေကိုတတ်မယ်ဖြောက်မယ်ဟာလေလုံးဝမလုပ်ဖို့ဆိုပြီးတော့ကတိကဝတ်တွေဘာမှလည်းမပြေကြည့်ဘူး။အ
ဲ့
တော့သူတို့နိုင်ငံကိုသူတို့ပြင်ကိုရဲဆိုတာသူတို့ဒီမှာရောက်လာလို့ရှိရင်သူတို့နိုင်ငံသားဖြစ်ကိုနိုင်ငံသားအခွင့်အရေးပြီးရမယ်၊သွားလာခွင့်တွေပြီးရမယ်၊စားရေးတောက်ရေးဓာတ်တွေအစားအစာရေးရနိုင်ငံသားကြောက်ရေးရပိုင်ကွင်းဒီပြီးလို့ရှိရင်ဒီအခြေခံလူအခွင့်အရေးဟူသမျှအခွန်လုံးသူတို့ပေးမှသူတို့လာမှဖြစ်တယ်
မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားတဲ့တင်းရှိတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေသေးပဲဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင
်မဆူမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့ကချင်းအရေးကိစ္စကိုလည်းပြောပြခြင်းပါတယ်တမတော်ပေါ်အတီးဖြတ်မှုပုံမှန်နဲ့ထောင်နှန်းနဲ့ငွေတန်းချမှတ်ခံထားရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လွှတ်ပေးဖို့နိုင်ငံတကာကချင်ကွန်ဂရက်အဖွဲ့ကနေနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်စာရေးသားတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုနားဆင်ရမှာပါကချင်ပြည်နယ်ကလက်နက်ကန်ပဋိပက္ခတွေအတွင်းပိတ်မိနေတဲ့စစ်ပေးဆောင်ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးနဲ့လိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အပံ့တွေအ мян ဆုံးပို့ခွင့်ရရေးအတွက်ကချင်ပြည်သူတွေလွန်ခဲ့တဲ့လတွေအတွင်းမြစ်ကြီးနားမြို့မှာတောင်းဆိုဆန္ဒပြခဲ့ကြတာပါအဲဒီလုံရဟာတက်မတော်ပေါ်အတီးရီပြက်စီတယ်ဆိုပြီးဆန္ဒပြလူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့ကိုလွန်ဆောင်ကိုစော်ချက်နဲ့မန်နံပူတို့ကိုမြန်မာစစ်တပ်ကအတီးရီဖြစ်မှုပုံမှန်900နဲ့တရားစွဲခဲ့ပြီးနောက်သူတို့ကိုဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့တရားစွဲဆိုထောင်ချလိုက်တဲ့လုံရဟာတရားမျှတမှုမရှိတာကြောင့်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံမေတ္တာရက်ခတ်နဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုဒီဇင်ဘာလ19ရက်နေ့စွဲနဲ့စာရေးသားတောင်းဆိုခဲ့ကြောင်းနိုင်ငံတကာကချင်ကွန်ဂရက် WKC အဖွဲ့ရဲ့အမေရိကန်အခြေစိုက်ခေါင်းဆောင်တူဖြစ်သူဦးအန်ဆန်ဂွန်ဆန်ကပြောပါတယ်
။ဒီအမျှတမှုမရှိဘူး။ထောင်ချောက်နဲ့ဖမ်းတဲ့လူပဲကျွန်တော်မြင်ပါတယ်။ဒီအစီအချက်မှုဆိုတာနည်းနည်းရရအမှမပြနိုင်ဘူး။ဒါကသမတ်သမတော်ကိုဒီလိုမျိုးလှုပ်ရက်ကြအပြေဖြစ်နေတာပါမဟုတ်ဘူးဆိုရင်မြန်မာနိုင်ငံရဲ့တရားစီရင်မှုတရားမျှတမှုကိုဒီမတော်ချိန်ချောက်ရဖြစ်ပါလိမ့်မယ
်ဆန္ဒပြကချင်ကောင်းဆောင်၃ဦးကိုတစ်ဖက်သက်ပြစ်ဒဏ်ဆင်ရင်ခဲ့တဲ့လူရဟာမြန်မာတမတော်ကတရားရေးစနစ်ကိုဝင်ရောက်ဆွဲဖက်နေရာရောက်တာကြောင့်ဒါကို NLD အစိုးရကကင်တွယ်ဖြေရှင်းပေးဖို့တိုက်တွန်းကြောင်း WKC အဖွဲ့ဂျပန်ဌာနကိုယ်စားလှယ်တော်မရစ်စံမှုကပြောပါတယ်
တိုက်ပွဲမှာပြင်းနေတဲ့ပြည်သူလူထုတွေကိုကိုယ်နေရကိုယ်ဒီတော့ပြန်လာဖို့စစ်တပ်ကတော့ကုတော်ကုညီရမယ်အရေးဖြစ်တယ်ဒါဟုတ်တရားစွဲတယ်ဆိုတော့ကဘာမှာကျွန်တော်နိုင်ငံကတရားစီရင်ရေးမှာဒါကိုစစ်တပ်ကဝင်ရောက်ဆက်ဖက်နေတယ်လို့ကျွန်တော်မြင်တယ်ဒီစစ်တပ်ကဝင်ရောက်ဆက်ဖက်တဲ့ကိစ္စကိုအစိုးရအနေနဲ့လည်းပဲဒါကိုအလုံးမခံသင့်ဘူးဒီအစီအစဉ်ကန္တာကိုတေဥစာတိတိတကျနဲ့လုံဆောင်သွားတင်တယ်လို့ကျွန်တော်မြင်တယ်
။ဒါကြောင့်ထောင်နှံအခြားခံလိုက်ရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လှုပ်ပေးဖို့ WKC ကတောင်းဆိုကြောင်းဦးအန်ဆန်ဂွန်ဆန်ကသူတို့တောင်းဆိုချက်ကိုပြောပါတယ်
။ဒီထောင်နှံချခံရလူငယ်ခေါင်းဆောင်၃ဦးကိုချက်ချင်းလှုပ်ပေးဖို့ပေါ့။နောက်တစ်ခုကနောက်ထပ်ပြီးမှဆွဲဆိုခံရတဲ့၃ဦးတက်ဖို့ရောကျင်းလုပ်ခသေးဖို့တောင်းဆိုရဲ။နောက်တစ်ခုကတော့ကျွန်တော်ရဲ့စစ်ပေးချောင်းဒုက္ခသည်တွေကိုနိုင်ငံတကာထောက်ပံ့တဲ့အားဖွင့်ပေးဖို့အတွက်ပေါ့။နောက်ဆုံးနေချင်တော့ဒီတွေကိုတိုင်းပါတဲ့ပဲတုံးချခဲ့တဲ့မြန်မာစစ်တပ်ကောင်းဆောင်တဲ့အခြေအနေတွေအဲဒီခုကျွန်တော်တောင်းဆိုခဲ့တာ
။နောက်ပြင်မဆွတ်ဆိုင်ထွယ်ကိုဗရမိုင်နဲ့ကိုဆိုင်ခွန်အောင်တို့သုံးဦးကိုလည်းညဉ့်ညမ်းစွာစုဝေးခြင်းနဲ့စီတန်းနဲ့လည်းကွင်ဆိုင်ရာဥပဒေပုံမှန်19အရာမြန်မာစစ်တပ်ကတရားစွဲထားတာကိုလည်းပြန်ရုပ်သိမ်းပေးဖို့ WKC ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြပါတယ်။ထောင်နှံနဲ့ငွေဒဏ်ချခံလိုက်ရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးအမှုကိုတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်အယူခံဝင်သွားမယ်လို့သူတို့ရဲ့အကြံဆောင်ရှင်းတွေကပြောပါတယ်ခင်ဗျာ။ ဗီအေအမေရိကန်အတန်းရဲ့အင်္ဂါနေ့မနေ့ကအစည်းအဝေးကိုနားဆင်နေရတာပါခင်ဗျာအခုတော့အမေရိကန်အစိုးရအတွင်းအခြေအနေကိုပြောပြချင်ပါတယ်အမေရိကန်အစိုးရရဲ့ဘတ်ဂျက်3စီးအစည်းအဝေးအစ်ကိုအင်ဂျူရောနဲ့တွတ်တော်အမတ်တွေအနေနဲ့ဒီဇင်ဘာ21ရက်လာမယ့်တောက်ကြနေ့ညသကောင်းရန်ချိန်ထိနောက်ဆုံးထားပြီးတော့သဘောတူညီမှုမရကြဘူးဆိုရင်အစိုးရရဲ့လုပ်ငန်း၄ပုံ2ပုံကိုပိတ်ပစ်ရမယ့်အနေအထားမှာရှိနေပါတယ်ဒီအကြောင်း VOA သတင်းတော့ Jeff ကဆက်ပြဖို့တဲ့သတင်းလွှာကိုဒေါ်လာပန်တင်ပြမှာပါ။အ
မေရိကန်အစိုးရရဲ့ရန်ဒီယာရဲ့၄ပုံ၃ပုံအသုံးစီကိုနောက်နှစ်စက်တင်ဘာလအထိအတည်ပြုထားပြီးဖြစ်တဲ့အတွက်ဒီဇင်ဘာလ21ရက်ညသကောင်နောက်ဆုံးထားပြီးကျန်အစိုးရရဲ့ဘတ်ဂျက်အသုံးစီကိုအတည်မပြုနိုင်ရင်အစိုးရ၄ပုံ၃ပုံပိတ်ပြည့်ရမယ်အခြေအနေဆိုင်နိုင်တာဖြစ်ပါတယ်။အတည်ပြုဖို့ကြံရှိတဲ့အသုံးစီတွေနဲ့အမိမြေလုံခြုံရေးဌာနအတွက်2019အသုံးစိတ်နဲ့2016သမ္မတရွေးကောက်ပွဲမင်းဆွေလှုပ်ရှားစဉ်တုန်းကသမ္မတထရမ့်အနှစ်သက်ဆုံးဂရုပေးခဲ့တဲ့မက္ဆီကိုနဲ့အမေရိကန်ကြားနယ်နိမိတ်တိုင်းကြီးတိဆောက်ဖို့ဈေးလဲပါဝင်ပါတယ်ဒေါ်လာဘီလီယံ20ကုန်ကြမယ်ဒီတိုင်းကြီးအတွက်ပထမစပေါ်ငွေအဖြစ်ဒေါ်လာ5ဘီလီယံပေးဖို့တွတ်တော်မှာဒီမိုကရက်တီရောရီပဘလီကန်တချို့တို့ကပါကန့်ကွက်နေကြတဲ့အတွက်ထရမ့်ရဲ့တိုင်းကြီးကန်ချမာကဘယ်လိုဖြစ်လာမလဲဆိုတာကတော့မပြောနိုင်တဲ့အခြေအနေမှာရှိနေပါတယ်။ဒီမိုကရက်တွေကတိုင်းကြီးအတွက်မဟုတ်ဘဲနေဆက်လုံခြုံရေးတိုးဖို့အတွက်ဒေါ်လာ 1.6 ဘီလီယံအများဆုံးထားပေးဖို့ကန့်လှမ်းထားပါတယ်။သမ္မတနဲ့လွှတ်တော်ကြားစစ်စာညှိနှိုင်းမှုတွေဆက်လုပ်နေတယ်လို့အင်ဗျူရောမဟာဗျူဟာပြန်ကြားရေးအရာရှိချုပ် Mercedes Schlapp ကသတင်းတောက်တွေကို
The president's continuing to negotiate with Congress. Obviously, he's looking to have increased funding for border security. That's priority.
နေဆက်လုံခြုံရေးအတွက်အသုံးစိတ်တိုးရဖို့သူကစူးစမ်းနေတာဖြစ်ပါတယ်။ဒါကသူ့ရဲ့ဦးစားပေးမှုပါ။ဒေါ်လာ5ဘီလီယံရဖို့နီလာရှာဖွေသွားမှာဖြစ်ပါတယ်။ခုလိုအသုံးစိတ်တိုးတောင်းတာကတော့ဒီတိုင်းကြီးအတွက်တည်းမကပါဘူး။နေဆက်လုံခြုံရေးအမှုတန်းတွေနဲ့ကိမီနီးပညာအတွက်လဲပါပါတယ်လို့မစ္စလပ်ကပြောသွားခဲ့တာပါသမ္မတထရမ့်အနေနဲ့ဒိုင်းကြီးတိဆောက်ဖို့သူတောင်းခံထားတဲ့ငွေမရရင်အစိုးရကိုဂုဏ်ယူစွာနဲ့ပဲပိတ်ပစ်မှာဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်ကပြောခဲ့ပြီးမဲ့လို့လေဒီတောက်ချန်နေ့အစိုးရပိတ်ရမယ့်အချိန်လေးမဆိုင်ရလေအောင်ရှောင်နိုင်ဖို့ကဒီနှစ်ကုန်ကနေ2019ခုအထိအစိုးရရန်တရားအားလုံးလက်ပတ်နိုင်ဖို့အတွက်ယာယီဘန်ဒါရေးအစီအစဉ်တစ်မျိုးသဘောတူညီမှုရဖို့ကိုသူလမ်းဖွင့်ထားတယ်လို့ပြောခဲ့ပါတယ်။မိမေလုံခြုံရေးဌာနအပြင်နိုင်ငံခြားရေးဌာနတရားရေးဌာနနဲ့ပြည်ထရေးဌာနတို့ရဲ့အသုံးစိတ်တွေနဲ့ပတ်သက်လို့လည်းသဘောတူညီမှုရရှိဖို့လိုအပ်နေတာဖြစ်ပါတယ်။တကယ်လို့ဒီတောက်ကြံနေ့ညစ်တကောင်နောက်ဆုံးထားပြီးသမ္မတထရမ့်ရဲ့လွှတ်တော်အမတ်တွေကြားဘတ်ဂျက်အသုံးစိတ်နဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ရင်အစိုးရအမှုတန်းပေါင်း38,000လောက်ဟာယာယီအလုံးစင်ပဲနေကြရမှာဖြစ်ပါတယ်။ပြည်ပမှာတော့အမေရိကန်တန်ယုံတွေမှာမရှိမဖြစ်တဲ့ဝန်ထမ်းတွေပဲအခြေခံတာဝန်တွေကိုဆက်လက်လှုပ်ဆောင်သွားကြရမှာဖြစ်ပါတယ်။ဌာနေနိုင်ငံသားတန်ယုံဝန်ထမ်းတွေအနေနဲ့ကတော့တက်ဆိုင်ရာနိုင်ငံတွေရဲ့အလုပ်သမားဥပဒေတွေအပေါ်မှာအခြေခံပြီးအလုပ်စင်ခွင့်ရှိမရှိကိုဆုံးဖြတ်ကြရမှာဖြစ်ပါလိမ့်ရှင်
။ဒေါ်လာတန်ပြောပြသွားတာပါ။ဒီအစည်းအဝေးနောက်ပိုင်းမှာစီဝိုင်းကန္တာသုတဆုံလင်အမေရိကန်တခွင်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလိုင်းနမီတာ32/40/48နဲ့လိုင်းလမီတာ190တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစည်းအဝေးကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VO American တိုင်းရင်အင်္ဂါနေ့မနက်ဘက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းလိုမီတာ3240 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရီဝဲအတွင်းအင်္ဂလိပ်သင်ခန်းစာသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပြီးစီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
သူတို့ပြောတာတော့ဗမာပြည်ရဲ့စီးပွားရေး GDP ရောက်ပေါ်လေကျလာတယ်ပေါ့လွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်အဲ့ဒါနေ2016မှာ 5.5%
အကြခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမေရိကန်ပြည်ထောင်စုရဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မြို့လယ်မှာနှစ်စဉ်ကျင်းပလေရှိတဲ့ Christmas အားလိုက်ရဲ့ဈေးကလေးဟာလူသိများလာပါတယ်ဒီကရက်14နှစ်ကလေးကစတင်ပြီးတော့ဒီဈေးလေးမှာသူတို့ရဲ့လက်မှုပစ္စည်းတွေကိုအမေရိကန်နဲ့ကမ္ဘာတစ်ဖက်ကစီးပွားရေးလုပ်ငန်းရှင်တွေကလာရောက်ရောင်းချကြတာပါ VOA သတင်းတော့ Julie Tabot ပြောပြတဲ့သတင်းမှကိုတော့ကိုလွင်ကိုငိမ့်ညံ့ကတင်ဆက်မှာပါခင်ဗျာ
Washington မြို့လယ်မှာရှိတဲ့ Christmas ဈေးကလေးဟာလူတိုင်းအတွက်ရတတခုခုပေးစွမ်းနိုင်ပါတယ်လက်ဆောင်ဝယ်ပေးဖို့အကောင်းဆုံးနေရာဖြစ်သလို Great Eye ဟာဟိုဒီလက်ဆောင်လေးတွေကိုဖန်တီးတဲ့အမှုပညာရှင်တွေကိုလည်းတွေ့နိုင်ပါတယ
်
မီးနဲ့လုပ်နေတာပါဖန်လဲဇွဲလေးကိုမီးနဲ့ဖန်တီးနေတာပါကျွန်တော်တော့အပြင်ကိုထွက်လာပြီးလူတွေနဲ့တွေ့ရတာကျွန်တော်လုပ်တွေကိုသူတို့နားလည်အောင်ပြောရတာတွေကကျွန်တော်တို့အသေးပင်အများကြီးရှိပါတယ
် Hector Zara Day က Viru အမှုပညာရှင်18ယောက်ကိုကိုစားပြုပြီးအလှဆွဲပစ္စည်းကလေးတွေမှန်လက်နဲ့ရက်လှုပ်ထားတဲ့ Alpaca အနွေးတွေတွေကိုရောင်းချသူပါလူတွေဟာဖန်တီးသူတွေနဲ့တွေ့ဆုံခွင့်ရပြီးဒီပစ္စည်းတွေရဲ့နောက်ွယ်ကဖန်တီးသူတွေအကြောင်းသိခွင့်ရတဲ့အတွက်ကျေနပ်ကြတယ်လို့သူကပြောပါတယ
်။ I think the idea of engaging one-on-one with the artists with the
လူပညာရှင်တွေနဲ့တယောက်ချင်းတွေ့ခွင့်ရတာထုတ်လုပ်သူတွေဖန်တီးသူတွေနဲ့တွေ့ရတာလူတွေအတွက်အရန်ကိုရေးကြည့်ပါတယ်။သူတို့အနေနဲ့အဆက်ဆက်ရှိနေတယ်ဒေတာကစီးပွားရေးသမားတွေကိုတိုက်ရိုက်ပံ့ပိုးပေးနေတယ်ဆိုတာသိခွင့်ရပါတယ
်။ဈေးဝယ်သူတွေကတော့လူချင်းရင်းနှီးခွင့်ရတာကိုသဘောကျပါတယ်
It's a way to get real authentic things. These are in Jiwima, where they perceive in a Maduvene, a deep and sheer Lemu Pisi, a Simmerigo, Midasu to a Webby Namari, Tara Tuja and Losamuba.
It's a more personal shopping experience as well.
Tiamna Dia, Yinigui Yare, Zewe Jemabe, Anubian Yachin in a Daya Zagabia Guyame, Ama Chi Stone Deme, the Darongo Pandi in it, Tunisagabia Guyara, Bobiro Gamme, a Dwejoma.
Dizigaliha, Eddie Dwapa, Velu, Piola Dugaro, Sibuego. ပူတဲ့တီထောင်စီစဉ်သူလိုက်ပါမန်ဖြစ်ပါတယ
် Different here where we really focus on the entrepreneurs the small businesses the artisans the creators of
နော်ဒီမှာတော့လုပ်ငန်းငယ်တွေကိုအားလုံးစိုက်ပြီးလုပ်တာဖြစ်ပါတယ်လူပညာရှင်တွေကိုပစ္စည်းကိုထုတ်လုပ်သူတွေပါတခြားနေရာမှာရှာလို့မရနိုင်တဲ့ဒီနေရာမှာပဲရှိတဲ့အထူးခြားပစ္စည်းတွေရောင်းတာပါဘွဲတော့ပတ်ဝန်းကျင်မျိုးခံစားမိသေးပြီးပျော်ရွှင်ရတဲ့ဒီဈေးလေးမှာလူတိုင်းအတွက်တစ်ခုခုတော့ရနိုင်ပါပါ
Christmas အကြိုနေ့အထိရောင်းချမဲ့ဒီဈေးကလေးကိုနေ့စဉ်လူတစ်တောင်းထက်မနည်းလာရောက်ကြမယ်လို့စီစဉ်သူတွေကမျှော်လင့်ထားပါတယ
်ကိုငင်းညံဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြည့်ကိုကျော်လွင်နဲ့ဒေါခင်မျိုးသက်တို့ပြောပြမှာပ
ါရိုညာတွေကိုမြန်မာနိုင်ငံပြန်ပို့မဲ့ကိစ္စဟာယူနီစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးတွေ့ကျင့်ဝတ်နဲ့ကိုက်ညီပါမလားဆိုတဲ့ခေါင်းစဉ်နဲ့မော်လီဂီဘာရေးသားတဲ့ဆောင်းပါးကို The Washington Post သတင်းစာမှာဒီဇင်ဘာလ18ရက်နေ့ကဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်မိုဟာမက်အီလီယပ်ဟာမြန်မာနိုင်ငံကိုသူမပြန်ဘူးလို့ပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တန်းလောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမိုဟာမက်အီလီယပ်ဟာအလုပ်ကံလည်းမရှိသူ့ရဲ့ကလေးတွေအတွက်လည်းပညာသင်မပေးနိုင်ပဲဖြစ်နေပါတယ်။လုံခြုံစိတ်ချရတဲ့တတိယနိုင်ငံမှာအီလီယပ်အခြေချနေထိုင်ခွင့်ရနိုင်တယ်ဆိုပေမဲ့လေရိုညာတွေကိုလက်ခံခြင်းတဲ့နိုင်ငံကအ ਨੇ ချင်းပဲရှိတာပါရိုညာတွေမြန်မာနိုင်ငံပြန်ရေးအခြေအနေတွေကိုပြန်ပြီးတော့လေ့လာလို့ရအောင်မြန်မာပြည်ကိုအလဲပတ်သွားကြည့်နိုင်ဖို့စီစဉ်ထားတဲ့အကြောင်း UNHCR အဖွဲ့ကပြီးခဲ့တဲ့လတုန်းကပဲကြေညာထားပါတယ်ဒုက္ခသည်တွေနေရပြန်ရေးဟာကိုယ်ဆန္ဒလျောက်ဆုံးဖြတ်တာဖြစ်ရမယ်လုံခြုံစိတ်ချမှုရှိရမယ်လို့ UNHCR ကပြောထားပါတယ်ဒုက္ခသည်တွေအနေနဲ့နေရပြန်ရေးကိုရွေးကောင်းရွေးပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်ဟာဒုက္ခသည်တွေအတွက်နေရထိုင်ရတာပို့ပြီးတော့ကြက်တဲတဲ့နေရာတစ်ခုဖြစ်လာနေပြီးတော့သူတို့အတွက်တခြားရွေးစရာလည်းလမ်းမရှိတော့တာကြောင့်ဖြစ်ပါလိမ့်မယ်။တခြားရွေးစရာလမ်းမရှိလို့ဒုက္ခသည်တွေနေရပြန်ရမယ့်အဖြစ်ဟာမပြောင်းရင်မဲနဲ့ပြန်ရတဲ့အခြေအနေဖြစ်ပါလိမ့်မယ်။ဒါကို UNHCR ကကူညီမယ်ဆိုရင်ကျင့်ဝတ်နဲ့မညီပါဘူး။တစ်ဖက်မှာကလည်းဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်ပြီးတော့ရှိနေမယ်ဆိုရင်သူတို့အတွက်ဘဝရှင်သန်ရေးကဆက်ပြီးတော့ကြက်ရိုက်နေမှာမို့နေရပြန်ရေးကူညီတာက
အကောင်းဆုံးလမ်းကြောင်းတစ်ခုဖြစ်မဲ့သဘောလဲရှိနေပြန်ပါလေတကယ်တော့ဒုက္ခတွေတွေမပြောင်းခြင်းမဲနေရပြန်မှုလမ်းကိုရွေးခဲ့ကြတဲ့အဖြစ်ကရင်ကလည်းကဘာမှာရှိခဲ့တဲ့အဖြစ်တွေပါ1980ပြည့်နှစ်တွေတုန်းကအီသီယိုးပီးယားဒုက္ခတွေတွေဂျီဘူတီနိုင်ငံကနေပြီးတော့အီသီယိုးပီးယားကိုပြန်ခဲ့ကြပါတယ်အကြောင်းကတော့ဂျီဘူတီအာဏာပိုင်တွေကဒုက္ခတွေတွေကိုအစားအစာထောက်ပံ့မှုတွေရပ်လိုက်လို့ပါအာဖဂန်နစ္စတန်ကဒုက္ခသည်တွေပါကစ္စတန်နိုင်ငံကနေပြီးတော့ပြန်လာရေးယူအန်ဟိတ်ဆရာကလည်းကူညီခဲ့ရပါသေးတယ်။အဲဒီတော့ကအာဖဂန်ဒုက္ခသည်တွေပါကစ္စတန်မှာဆက်နေမယ်ဆိုရင်ဖမ်းမယ်ဆိုပြီးတော့ပါကစ္စတန်အာဏာပိုင်တွေကချင်းချောက်ခဲ့လို့ပါ။ဆိုမာလီဒုက္ခသည်တွေကင်ညာနိုင်ငံကနေနေရပြန်ခဲ့ရတဲ့အဖြစ်ကလည်းဒီလိုပါပဲ။မတူညီတဲ့ကူညီမှုတစ်မျိုးကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကဒုက္ခသည်တွေကိုသူတို့ရောက်နေတဲ့နိုင်ငံမှာဒုက္ခသည်အဖြစ်ခလုံးဝင်ကိုတရားဝင်လက်ခံလာအောင်အစိုးရကိုစီယုံဖြောင်းဖြားခဲ့တာနဲ့ဒုက္ခသည်တွေနေရမပြန်ခင်သူတို့ရဲ့ဘဝအခြေအနေတွေဒုက္ခသည်စခန်းမှာတိုးတက်မှုတွေရှိလာအောင်လုပ်ပေးတာမျိုးတွေပါဒီလိုလုပ်ရမျိုးတွေကတူရကီနိုင်ငံရောက်ခတ်ဒုက္ခသည်တွေနဲ့အစ္စရေးနိုင်ငံရောက်တောင်ဆူဒန်ဒုက္ခသည်တွေကြုံရပါတယ်လို့ The Washington Post သတင်းစာမှာဖော်ပြထားပါတယ
်ရွန်ဂျာပြဿနာကြောင့်မြန်မာနိုင်ငံနဲ့ကုန်သွယ်ရေးအထူးခံစားခွင့်တွေကိုပြန်ပြီးရုပ်သိမ်းမယ်လို့ဥရောပသမ္မတကနေချင်းချောင်နေတဲ့အချိန်မှာမြန်မာအစိုးရကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပြန်ပြီးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းယူအီချီနီတာဆောင်းပါကို Nikkei Asia Review တင်မှာဒီဇင်ဘာလ16ရက်နေ့ကဖော်ပြထားပါတယ်။မြန်မာအစိုးရဟာစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းထန်လုပ်နေပါတယ်။နိုင်ငံခြားဘဏ်တွေပေါ်မှာထားတဲ့တင်းကျပ်မှုတွေကိုလျှော့ပေးမယ်လို့လည်းကြေညာထားပါတယ်။ရွန်ဂျာအချက်တဲတိတိတသားဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးကအချက်ဆိုင်လာတဲ့အတွက်နိုင်ငံခြားစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကိုရင်းရုံကြီးကြီးနဲ့လှုပ်ဆောင်လာဖို့အတွက်အစိုးရကကြိုးပမ်းနေပါတယ်။ဥရောပကုမ္ပဏီတွေရဲ့46ရာခိုင်နှုန်းဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကပိုပြီးဆိုးလာတယ်လို့ယုံကြည်နေကြတာပါ။မြန်မာအစိုးရရဲ့စည်ရင်းအချက်လက်တွေအရ2018ခုနှစ်အောက်တိုဘာလအထိနိုင်ငံခြားရင်းနှီးမြှုပ်နှံမှု 3.1 ဘီလီယံဒေါ်လာရှိတယ်လို့အတည်ပြုခဲ့တယ်လို့ဆိုပါတယ်။ဒါဟာ2018ခုနှစ်ကထက်စာရင်60ရာခိုင်နှုန်းကျဆင်းလာတာပါ။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကကုန်တင်ပို့မှုတွေထဲမှာလက်နက်ကလွဲပြီးအားလုံးကိုအခွန်ကင်းလုတ်ခွင့်ပေးထားပါတယ်။2018ခုနှစ်ကဥရောပသမဂ္ဂကိုကုန်တင်ပို့မှုက 1.5 ဘီလီယံယူရိုရှိပါတယ်။ဒါဟာ2017ခုနှစ်တုန်းကထက်90ဒေါ်လာတာပါ။အဲဒါကြောင့် EU ကမြန်မာနဲ့လုတ်ကိုင်းနေတဲ့ကုန်သွယ်ရေးမှာအထူးခံစားခွင့်တွေကိုပြန်ပြီးရုပ်သိမ်းလိုက်မယ်ဆိုရင်ထိခိုက်မှုကကြီးမားလိမ့်မယ်လို့ Nikkei Asian Review သတင်းမှာဖော်ပြထားပါတယ
်။ဟုတ်ပါရှင်များခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွှေညာမော့စလင်နေပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်။ဒီကြေညာချက်ပေါ်တော်ရရှင်တွေဘယ်လိုထင်မြင်ယူဆကြပါသလဲ။ဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘယ်လိုအရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0239382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။
ဒီကနေ့အင်္ဂါညဗီယိုရဲ့တရားရည်လိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာကိုလလအတန်းကပို့ချမှာဖြစ်ပါတယ
်ဒီကိမ့်နဲ့တင်ပြမယ် EDN 3ကတော့
Hard of Hearing
ဖြစ်ပါတယ်စာလုံးပေါင်းက HARD Hard ကခက်တာOF of H-E-A-R-I-N-G hearing a na cha ya ra so ro zikwai khun ye thai yai dibe ga ro na cha ya ra khit da bo di thong ye idiom adibe ga ro shin ma de na kaung kaung ma cha ya ra na nen nen le ni da ko yin hnyun pyo da phit par de di thong ye pat de lo george groupi de u ma ko na sin chi cha ya aw
my grandmother is hard of hearing So, I have to shout to make her understand what I want to say.
Chino phwa ga tei na ma ja bu. Na ne ne le ni de. Da chang chino pyo chin na go tu na le ya aw. Aw pi lo pyo ya le li lo thei be ya ba de. Uma go na ta khaw na sin chi ja ya aw.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma ja ya da. Na nene le ni da go idiom a thong ya be lu pyo ma le
hard of hearing
lo pyo lo ya ba de e da ga ro dikri ma ne tin pya ke de idiom a thong me phit ba de
kula na tan bo cha de english tin gan sa phit ba de khanya aku ro si wa yi khan na tin set bo chain yau la ba bi myama nang gan ani ne အရှင်ကောင်းကောင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အခွင့်အလမ်းတွေရှိနေပေမဲ့လန်တလောရင်ဆိုင်နေရတဲ့နိုင်ငံရေးအခက်အခဲတွေကြောင့်ထင်သာသလောက်တိုးတက်လာခြင်းမရှိသေးပါဘူး။ကမ္ဘာပန်နဲ့ IMF လိုအဖွဲ့တွေရဲ့ခန့်မှန်းချက်အရလာမယ့်ပန်းနာနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုဟာ600ခန့်လုံးကျော်ရှိမယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဥမော်လာရေးအတွက်ဒီနိုင်ငံကအဖွဲ့အစည်းတွေကဘယ်လိုအကြံပြုထားသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာဖုန်းဝင်းကိုဆက်သွယ်မေးမြန်းပြီးကိုယ်တရင်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြမှာပ
ါ။ဒီမနက်ကရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာပံက6လတခါအချင်းခံစာထုတ်ပြန်လေးရှိလာမှာပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နေ့ကနောက်ဆုံးထုတ်ပြန်ခဲ့တဲ့မြန်မာစီးပွားရေးစောင့်ကြည့်အချင်းခံစာအရလာမယ့်ဗန္တန်နဲ့2018-2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ခန့်လုံးရှိမယ်လို့ခန့်မှန်းထားပါတယ်။လက်ရှိဘဏ္ဍာနှစ် 2019-2018 ခုနှစ်ရဲ့ဖွံ့ဖြိုးမှုနှုန်းဟာ 6.8% ခန့်လုံးရှိတယ်လို့ခန့်မှန်းထားတာကြောင့်လာမယ့်နှစ်အတွက်ခန့်မှန်းချက်ဟာလျော့ကျလာတာလည်းဖြစ်ပါတယ်။အလားတူပဲ IMF အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာလည်းလာမယ့်နှစ်အတွက်ဖွံ့ဖြိုးမှုနှုန်းဟာ 6.4% ခန့်လုံးဝန်းကျင်ပဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒီနိုင်ငံကငွေကြေးအဖွဲ့ CG နှစ်ခုစလုံးရဲ့ခန့်မှန်းချက်တွေဟာထပ်တူမဟုတ်တော့အတော်လေးနှိမ့်ဆက်နေတာကိုတွေ့ရပါတယ်။စီးပွားရေးတိုးတက်မှုနှုန်းနှေးသွားရတဲ့အဓိကအကြောင်းရင်းတွေအပေါ်ဒီနှစ်ဖွဲ့စလုံးရဲ့တုံ့သက်ချက်တွေကလည်းတူညီနေပါတယ်။အဓိကအားဖြင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးအရှိန်နှေးလာတာ၊နိုင်ငံစီးပွားရေးတရားလုံးမှာဟန်ချက်မညီတာ၊ဥရောပသမဂ္ဂ EU နဲ့ဆက်ဆက်နေတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြေရှိတာနဲ့ရခိုင်ပြည်မြောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထောက်ပြကြပါတယ်။ဒီဇင်ဘာ13ရက်နေ့ကကမ္ဘာပံရဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကိုကိုယ်တိုင်တွားရောက်ခဲ့တဲ့မင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုန်းဝင်းကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့အမြင်လေးကိုအခုလိုတုံ့တက်ပြပါတယ
်။သူတို့ပြောတာတော့ဗမာပြည်ရဲ့စီးပွားရေး GDP ရောက်ပေါ်လေးကျလာတယ်ပေါ့။ကျလာတယ်ဆိုတာငကူတုံးကလွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်။အဲ့ဒါနေကျလာတာ2016မှာ 5.9 ပေါ့လေ။ဆို 5.9 ရှိနေမနစ်ကတော့ 6.8 အထိပြန်တက်သွားတယ်။သို့တော်လည်းပဲဒီနှစ်မှာ 6.2 ပြန်ကျမယ်လို့သူတို့မှန်းတယ်။ဆိုတော့နောက်မြကြရင်တော့နည်းနည်းပြန်တက်ကောင်းတက်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ရဲ့ပိုလန်မှာစီမံကိန်းကြောင့်မလို့အခြေခံအဆောက်အဦတွေဆောက်လုပ်တာကြောင့်မလို့တက်နိုင်တယ်။သို့တော်လည်းပဲဒီနှစ်မှာတော့ကျတယ်ပေါ့။ဆိုတော့အဲ့အရာတွေကိုသူကပြင်ဆင်ကျင်တယ်။တချို့အချက်လက်တွေတချို့ကဏ္ဍတွေမှာပြင်လို့ရတဲ့ဟာတွေကိုသူကပြင်ဖို့အတွက်အစည်းအဝေးမှာရေးသားပြီးတော့ထုတ်ပြန်ပေးတာပေါ့နော်
။ဒီမှာမြန်မာနိုင်ငံရဲ့ GDP တက်လာဖို့စီးပွားအားကောင်းလာဖို့အတွက်ကသူတို့ဘက်ကအကြံပြုတဲ့အချက်တွေတော့ရှိတာပေါ့။စောစောပြောသလို
သူတို့ဆိုရင်ကတော့ဒီ macro စီးပွားရေးပေါ့နော်တနိုင်ငံလုံးနဲ့ဆိုင်တဲ့စီးပွားရေးအခြေအနေကနည်းနည်းလေးမတိမငြိမ်ဖြစ်တယ်အဲ့မတိမငြိမ်ဖြစ်ရတဲ့အကြောင်းရင်းကတော့ဒီငွေကြေးတန်ဖိုးကျဆင်းတာလည်းပါတယ်ပေါ့နော်ဒီကမ္ဘာလုံးမှာအမေရိကန်ဒေါ်လာကတန်ဖိုးမြင့်ပြီးတော့တခြားငွေကြေးတွေကတန်ဖိုးကျတယ်ဆိုတော့လည်းပဲဗမာပြည်ရဲ့ငွေကြေးတန်ဖိုးကျတာက18000တိုင်လုံးအထိရှိတယ်ပြီးတော့အင်ဂျီနာချင်းနိုင်ငံတွေရဲ့ငွေကြေးတဲ့စာလို့ရှိရင်မြန်မာငွေကြေးကပို့ပြီးတော့တန်ဖိုးကျတယ်ပေါ့ဆိုအဲ့လိုမျိုးအခြေအနေမျိုးကသူတို့နည်းနည်းလေးဝင်ဖြစ်တယ်ဆိုရင်လည်းနောက်တစ်ခုကလေဗမာပြည်မှာကဒီလူငွေကြတာပေါ့နော်အစိုးရရဲ့ဝင်ငွေကနေပြီးတော့300များနေတာပေါ့ဆိုအဲ့ဒါကဟိုတောက်လျှောက်ဖြစ်နေတယ်ဆိုအဲ့ဒီတောက်လျှောက်ဖြစ်နေတာကိုအစိုးရကခိန်းဖို့အဓိကဟိုလုတ်တော့လုတ်နေတယ်သို့တော်လည်းပဲဒီလိုမျိုးဟိုတုံးတဲ့ငွေကများနေလို့ရှိရင်ကြားလို့ရှိရင်ဒီငွေကြေးဖောင်းပွမှုနှုန်းကတက်လာမယ်ပေါ့နော်။ဆိုဒီနှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ငွေကြေးဖောင်းပွမှုနှုန်းက 5.5% တိုင်းလုံးရှိတယ်။ဒါပေမဲ့ဒီလိုမျိုးပို့ပို့တုံးနေတဲ့အတွက်နောက်မြကျရင် 8.8 လောက်အထိတက်သွားမယ်ဆိုပြီးတော့သူကမှန်းနေတယ်ပေါ့။ဆိုအဲ့ဒါတွေကတော့ပမာကြီးအတွက် ကျွန်တော်နိုင်ငံအတွက်မကောင်းတဲ့အခြေအနေပေါ့နော်မတည်ငြိမ်ငြိမ်ဖြစ်နေတဲ့အခြေအနေတွေကိုသူကဆိုရင်နောက်တစ်ခုကလည်းဒီအခုလောလောဆယ်ကျွန်တော်တို့ကငွေကြေးသုံးတဲ့ငွေနဲ့ဝင်တဲ့ငွေနဲ့ကွာခြားချက်ကနည်းနည်းကျင်းလာတယ်ဆိုတော့လည်းပဲအဲ့ဒီကျင်းလာတဲ့အဓိကကဝင်ငွေကကျွန်တော်တို့အထည်ချုပ်လုပ်ငန်းတွေကနေပြီးတော့ပို့နိုင်လို့ဟိုငဲသွားတဲ့သဘောရှိတယ်ဆိုတော့အဲ့ဒီဟာကိုဘာတစ်ခုပြဿနာရှိနေလဲဆိုတော့အခုရခိုင်ပြည်နယ်ရင်းချင်းကြောင့်မလို့ဥရောပသမဂ္ဂတို့ဘာလို့ကနေပြီးတော့ GSP လို့ခေါ်တဲ့ကျွန်တော်တို့အထူးအခွင့်အရေးပေးထားတဲ့အခြေအနေတွေကနေပြီးတော့ပြန်ရုပ်သိမ်းမယ်ဆိုတဲ့ဟာကလည်းဖြစ်နေတယ်တကယ်လို့သာအဲ့လိုသာလုပ်ဖြစ်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ပို့ကုန်ပမာဏကကျသွားမယ်အဲ့ကျလို့ရှိရင်လေလူငွေကပြန်ပြီးတော့တက်လာမယ်ပေါ့နော်ဆိုတော့အဲ့ဒါတွေကသူတို့စိုးရိမ်တာပေါ့စိုးရိမ်တော့သူတို့ကတော့ဒီရခိုင်ကိစ္စတွေကိုဟိုမနေ့လေးရှင်းပေးဖို့နိုင်ငံတကာနဲ့အဆင်ပြေအောင်ပြီးတော့နိုင်ငံသားယင်းပြီးညှုံ့နှံမှုကိုအခုကြာနေတယ်လीစတိုက်၃နှစ်လောက်အဲရှိပြီကြာနေတယ်အဲကြာနေတာကိုပြန်ပြီးတက်အောင်လို့ဖို့ပေါ့လीဆိုတော့အဲ့ဒါမျိုးတွေသူတို့တိုက်တွန်းတာရှိတယ
် FDI လို့ခေါ်တဲ့နိုင်ငံသားတိုက်ရဲ့ယင်းပြီးညှုံ့နှံမှုတွေထင်သလောက်ဝင်မလာတာကရောအနာဂတ်စီးပွားရေးခန့်မှန်းချက်တွေအတွက်ဘလောက်အကျိုးသက်ရောက်စေတယ်လို့များသူတို့ကသုံးသပ်လဲဗျ
တိုက်ယင်းပြီးညှုံ့နှံမှုပေါ့နော်အဲ့ဒီဟာကြာလာတယ်ဆိုတာကတကယ်အစိုးရကပြတဲ့ဒင်းကနမှာတော့တကယ်ဝင်လာတဲ့ဝင်ငွေကပိတ်ပြီးတော့မနေဘူးမနေဘူးဆိုတော့ကွာချမှုမရှိဘူးနေသွားတာမဟုတ်ဘူးသို့တော်လည်းပဲဘယ်ဟာနေနေလဲဆိုဂတိကဝတ်ပြုတဲ့ဟာပေါ့ခွင့်ပြုချက်ရတဲ့ပမာဏဂတိကဝတ်ပြုတဲ့ပမာဏကနေသွားတယ်ဆိုတော့ဟိုတစ်ခုစင်ကြေးပေးနိုင်တာကကျွန်တော်တို့ရဲ့ယင်းနည်းညွတ်တမှုအမှန်တကယ်ရရှိမှုဝင်ငွေကပုံမှန်မှာပဲလို့ပြောပြင်တယ်အဖြစ်လို့ပုံမှန်ဝင်နေတာလေဆိုတော့ဒီနှစ်ဒီမှာဝင်နေတဲ့ပုံမှန်နေရာလုံခဲ့တဲ့၃နှစ်လောက်ကဒီတူဝတ်ပြီထားလို့ဒီနှစ်မှာလာပြီးတော့ဝင်လာတာပေါ့လေအဲ့တော့အခုလုံခဲ့တဲ့နှစ်နှစ်၃နှစ်မှာကျွန်တော်တို့ဒီတူဝတ်ပြီတာနေသွားရင်နောက်နှစ်နှစ်၃နှစ်မှာအမှန်တကယ်လာပြီးယင်းနည်းညုံ့နှံမှုလုံးမဲ့ပမာဏကနေသွားနိုင်တယ်လို့သူတို့ယူဆတယ်ဆိုတော့အဲ့ဒါကိုလေသူတို့ကစိုးရိမ်နေပေါ့လေဆိုတော့နောက်တစ်ခုကတကဘာလုံးမှလည်းစီးပွားရေးကနေကောင်းနေပွားနိုင်ဆိုအဲ့လိုဟာမျိုးကြတော့လည်းညီမကြီးတွေနဲ့ကဘာမှလုပ်လို့မရဘူး။ဆိုတကဘာလုံးကနှေးရင်ကိုလည်းလိုက်နေတယ်။ဆိုတော့အဲ့လိုအခြေအနေတွေကိုကြိုးတွက်ပြီးတော့ကျွန်တော်တို့ကပြင်ဆင်စရာရှိတာပြင်ဆင်ခိုင်းထားတာပေါ့နော်
။ကျိုးကလည်းပြောကြတာအဟိုနိုင်ငံတကာပညာရှင်တွေပေါ့တချို့အမြင်မကြည်တာတွေလည်းရှိတာလည်းပါမှာပေါ့လေ။အပြင်လာပြီးစီးပွားပညာရှင်တွေအဲ့လိုပြောကြတယ်ဆိုကြတယ်ဒါတွေကမဖြစ်နိုင်ပါဘူး။ဟိုလက်တွေ့မှာဒီလိုရှိတယ်ဘာညာဆိုပြီးတချို့ကောင်းမွန်မှနဲ့လေလာပြီးတော့တုံးတက်တင်ပြတာတွေကိုလက်မခံတဲ့သူတချို့လည်းရှိတာပေါ့နော်ဒါပေမဲ့ဒီဘွားအဖြစ်တော့အခုကြည့်ရသလိုဆိုရင်တော့အပြင်မှာရှိနေတဲ့စီးပွားပညာရှင်တွေကလည်းဒါဟိုဒီ figure ဒီသူတို့တင်ပြတဲ့ကိန်းဂဏန်းတွေကိုလက်ခံတဲ့အနေအထားရှိတယ်ဆိုတော့ကိုဖုံးဝင်းတို့လေလာမိသလောက်ကသူတို့ရဲ့တင်ပြချက်တွေကဘယ်လောက်အထိများလက်တွေ့ကြတယ်လဲဘယ်လောက် realistic ဖြစ်တယ်လဲပေါ့နော
်အခုကျွန်တော်အမြင်ကတော့ဒီ IMF တို့ World Bank တို့ပေါ့နော်ဒီကမ္ဘာဘဏ်တို့ကလုပ်တဲ့အစီအစဉ်စာတွေကတော်တော်လေးကိုမြတ်မြတ်တန်တန်ဖြစ်တယ်ပြည်ပကြတာလည်းလောက်ထားတာဖြစ်တယ်ယုံကြည်ရလောက်တဲ့အစီအစဉ်စာတွေလည်းဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်ကတော့ဒီအစီအစဉ်စာတွေကိုပမာပြည့်အတွက်ကောင်းတဲ့အစီအစဉ်စာလို့ပဲကျွန်တော်ကမြင်တယ်ဒီအစီအစဉ်စာတွေကိုကျွန်တော်တို့တေချာလေးလာပြီးတော့သူတို့ပြုပြင်ဖို့အကြံပေးတဲ့ဟာကိုကျွန်တော်တို့ကအချိန်ကြီးပြုပြင်နိုင်ရင်ကျွန်တော်တို့ကရဲ့နိုင်ငံစီးပွားရေးပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်မြင်တယ်ပေါ့နော်
ဥဇော်ဝင်းနိုင်တင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့တူတာဆုံနဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်အမေရိကန်လွှတ်တော်ခရစ်စမတ်သစ်ပင်မီထွန်ပွဲကန်ဆက်စစ်တီမျိုးကခရစ်စမတ်ကာလတူပါလီမှုတ်ဒူရီယာဂီတပွဲနဲ့ခရစ်စမတ်လက်ဆောင်တွေအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ခရစ်စမတ်နီးလာပြီဖြစ်တာကြောင့်အမေရိကန်လွတ်တော်ရှိမှအစင်လာတိုင်းခရစ်စမတ်သစ်ပင်ကိုဒီဇင်ဘာ6ရက်နေ့ကမိထွန်းညှိခဲ့ပါတယ
် 5 4 3 2 1 Let it rip. Yay! Look at that. That is fantastic. Nice job.
အခုလို့ခရစ်စမတ်သစ်ပင်မိထွန်းညှိချိန်မှာလူငယ်တွေအတွက်လည်းကြပြအစေးပြိုင်ပွဲကျင်းပပေးရတယ်ဒီနေ့မှာတော့ Oregon ပြည်နယ်ကအသက်6နှစ်အရွယ် Bridget Harrington ကနိုင်ရတာကြောင့်လွတ်တော် Christmas သစ်ပင်မီထွန်းပွဲမှာသူကအခုလိုဖတ်ကြားပါတယ
် It was the month before Christmas and all through my mind swirled thoughts of my
own. Oregon Dinee, La Parine, Little Christmas Dipping, Meeton Boy, the Zig the Bain appear. Pawan Green Yare, Oregon Dinee, Jan Tuga Agulo Yupatwarawa. Dinee Dreaded Bingo, Oregon Dinega, Willamette, Mutat the Dogani people Girawa. Aludo Ogata, Wisconsin Bineda, Paul Rayangaro, Pioshinzia, Christmas Gala, Jan Agulo Satin Pochaware.
This is my fourth and final time leading this event. And each time, the tree is more stunning.
A good meet on Weha, Janot Dre Lee Jimion in Naso Jima, Christmas Tipinha, the Nitet Dene Pula Lapi, Wisconsin Pine Male, Dilu Lare Pine Shira Jow, the Chenye No, Wisconsin Tipine, meet on Wed Jiba Namalime, Taimele, a good deep Bingaro, Allah Zonu Pura, Melo, Paul Rayanga Pyodorawa. Dabian Majadiging Aguilon Tore, Lizard the Semiot, Tamara George H. W. Bush Nepata Biole, a Gulo Kumbu Paja Tore.
I think we're reminded because of just what we did here this week in the Capitol.
General Ma Maya Zari Shigere Lutimare, General Dangi Dre, the Gago Nina Sonsho Mugaro, Tamara George H. W. Bush Gulon Torawa. Imadam Joshundetu Uye Litagule, General Maya Ziore, to Media Mupabi. Majagi Yutare Saremale, Tamara Boschka, Palope Chimare, Kesa Yajiri Gube, Sayon Nangavazi, Midazune, Midazue, Midagaro, Yejido Mabe, Surago, Duga Topia Tavarelu, Paul Rayinga, Pyodorawa. Little Christmas Dip in Mitomwego, Tangua Chosa Ligunegadega, Sadding it up Yibi. Auluto Ogata, John W. McCormack, Mima Saikagere, Christmas Dip in a Mitoni, Litago, Sadding it up Yibi. Tony Jamaro, Eddie Pinha, Living Danja, Migani, Chitra Tavare, Tangua Konezaguni, Yamaro, the Dot Hanarigani, Nissin, Nitai, Christmas, the Bini, Alleja Satin, Pubilarawa, Dabin Ludo Sau, Dringa, Yunganuma, Tabu Dule, Christmas, the Bingi Liri, the Dot Hanaga Pubiware. Kansas City Symphony Director Frank Baniga Agulu Shimbiaware.
Well, we annually have about 700 anyway, and the world record is 504. So,
Nitain Lukunea Lausiware, Gavasaninga, Naya, Leo Suro, Generuga Sanyi Chuare, Alunga Lebe, Savin Zane Pawanjara Suro. Yen Piozia Kaumare Lu Baniga Piodorawa. Christmas Kalama Agulo Lu Su Wene Nine Chibi or Chuba Limo Duriane Piobi Kejarawa. Christmas Chenha less on Jesus Pijare Chen Pitajao, Kalere Dodo Lumjo Shinare Chema, Daimele, Dini Maro, Mivari Nine, Thru Tatumi Regu, Zijire Electronic Games to a digital nipinya those of Zaziari women people champion tower. Kalinian yi pun yuin ne patat pi lo jwan jin ne sia won ni ga ro kle re twet kaung song gaza sia ha tharou ne atu mi ba re le pa win a chan pe so gaza nai ne block thong ni re nyan thong pi lo a phi sha de puzzle gaza ni re phit de lo pyo ba de aku lo christmas ne saung a di a la ye ya di yauk yin so gaza sia let saw pisi re go saung myon ni tu re de ma isabella church le pa win ma de
be around the christmas tree and like we open our presents actually
let saung no go pwin lai de a chain ma mi da ju re a long de ge pyo ja ya ba de de nin lou ma di chain ha de ge go sait lo sha pyo shin sia a kaung song a chain ma lo isabella ga pyo daw ra wa a tat 5 ne a kle re a ni ne a yang che ya de saung de puzzle re Blau Dongli Rui, Sao Lu Dui Nei Yi Che Ra Ha, A Kaung Nong Pi De Lu Kli Tu Gu Juan Jin Dui Ka Pyo Wa Re. Dai Me Le Di Chou Ga Ro Di Chi De Ga Zha Zia Ri Wei Bi Zha Re Lu, Kli Ting E Be Song Pun Biu Yi Siya Wong, Alan Mendel Song Ga Pyo Wa Re.
There's a lot of messaging out there about, you know, that parents need to have this toy or that toy.
Kli Mi Wa Re Ni Ne, Le Si Di Chi De Ne, Computer Chips Tong Kaung Long Dan Li Re, Kaya Dan Ni Pa Re Ga Zha Zia Ri Gu, Clearly, do a webby will lure look your nija really see what I do. Mendesunga Piotorawa, Tawi Mele, Tinilanuyam, Mamulu, Clayton and Yay Punyui say a changing to Riga Topiaware. Digital name hold a sock Zazia Rigada, Clearly, do a Yay Punyuzi Ralusuare, Isabella Ga.
What I do, usually do if my parents would give me, like, if they have any extra, like a big.
Pay Merosiga, Seku Bonyi, Yareka, Palo Lesura, Lin Yandi, ain't these are Lady Sali Parelo to that Piotorawa. Digital Kima, clearly, to a Baluga Zazari, we beat in a Surane Pata Bido Towide, Sipina Sayan ရန်အစဉ်ခန်းစာမှာမိဘတွေကိုအခုလိုအကြံပြုထားတာပါအစိမ့်နည်းပညာ၃ electronic ပစ္စည်းတွေနဲ့စော်ကစားတာများရင်ကလေးတွေစကားပြောဆိုတာနဲ့ဝေါ်ဟာရာပိုင်းဆိုင်ရာမှာနှောက်နှေးစေတယ်လို့ဆိုပါတယ်ဒါအပြင်ကလေးတွေရဲ့ကိုယ်ခန္ဓာအလေးချိန်တိုးလာစေသလိုမိဘတွေနဲ့ထိတွေ့ပြောဆိုမှုတွေလည်းနှဲသွားမယ်လို့အစိမ့်ခန်းစာမှာထောက်ပြထားပါတယ်ကစားစရာကနေတဲ့ဝုန်းဝုန်းအယုတ်ပြုလုပ်သူ Erica Evers က
We've been in business for 26 years and from the beginning we saw a trend
ဒီလုပ်ငန်းကိုလုပ်ခဲ့တာ26နှစ်ရှိပါပြီစလုပ်တဲ့အချိန်တွေက video games တွေ electronic ကစားစရာတွေလူကြိုက်များလာနိုင်တာကိုကြိုမှန်းထားပြီးသားပါဒါကြောင့်အမြဲပဲဒီအယုတ်ကိုကလေးတွေပိုစိတ်ဝင်စားလာအောင်လုပ်ခဲ့ပါတယ် video game နဲ့ electronic ကစားစရာတွေဟာပိုပြီးတော့ဆွဲဆောင်လာကြပေမဲ့လည်းကလေးတွေအနေနဲ့တကယ့်ကိုထိတွေ့ကြံတွေ့ပြီးစော်ကစားနိုင်တဲ့အခွင့်အရေးမျိုးရှိဖို့လိုအပ်တယ်လို့တကယ့်ကိုထင်မိပါတယ်လို့သူကပြောပါတယ်ဒီခေတ်မှာကလေးတွေကိုဆွဲဆောင်တဲ့ digital စော်ကစားစရာပစ္စည်းတွေကလည်းပေါများတော့ကြောင်းဒီကလေးတွေဟာတကယ့်သဘာဝနဲ့ထိတွေ့ခွင့်နေပါနေတယ်လို့မိဘတွေကမြင်ပါတယ် Isabella ရဲ့မိခင် Rini Agres က
I think that children now are
ကလေးတွေဟာလူကြီးတွေနောက်အချင်းချင်းပေါင်းသက်ဆက်ဆံပြီးတော့စော်ကစားရတာကိုပိုကြိုက်တယ်လို့ရေပူရခံမမိပါရယ်ဒါပေမဲ့လည်းနှီးပညာတွေကြောင့်ဖုန်းတွေ iPad တွေကွန်ပျူတာတွေအသုံးများပြီးကျန်တာတွေကိုသူတို့လက်မကြည့်နိုင်ဘူးဖြစ်နေတယ်လို့ Isabella ရဲ့မိခင်ကပြောသွားတာပါ Isabella သူ့အမိနဲ့ကစားရတာကြိုက်နှစ်သက်တာကတော့ဘေဟီရီပုံပြပြပြီးတော့အဖြေရှာရတာပါဒီနည်းလမ်းဟာကလေးတွေရဲ့စဉ်းစားဉာဏ်ရည်ကိုပိုအထောက်အကူဖြစ်စေတယ်လို့လည်းပညာရှင်တွေကပြောထားတာပါခင်ဗျာ
အောင်တင်ဆက်သွားတဲ့တုဒ္ဒဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း 6:00 ခွဲကနေ 9:00 ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 19.25 လို့မှာဖန်ယူနိုင်ပါတယ်အခုတော့သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းဆိုင်ကပြောပြမှာပ
ါအာဖဂန်နစ္စတန်နိုင်ငံရဲ့18နှစ်ကြာပြည်တွင်းစစ်ကိုစစ်တပ်ညီနိုင်တဲ့အနည်းနဲ့အဆုံးသတ်နိုင်ရတဲ့ဖိအားပေးလှုပ်ဆောင်မှုတွေရှိနေကြပါပဲ။အာဖဂန်တာလီဘန်ကိုယ်စားလှယ်တွေဟာအမေရိကန်အစိုးရအရာရှိတွေနဲ့တင်းလာနေကတွေ့ဆုံခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကုလသမဂ္ဂရဲ့ပထမအကြိမ်လည်လာမှုတွေမှာပါဝင်ခဲ့တဲ့ခြေရွာတွေမှာလူထုအခြေပြုစီမံကိန်းနေ35နေရာမှာစတင်အကောင့်ထည့်ဖော်ရေးအတွက်မြန်မာအစိုးရကဒီဇင်ဘာလ23ရက်နေ့မှာခွင့်ပြုချက်ချပေးလိုက်တဲ့အပေါ် UNDP နဲ့ UNHCR တို့ကကြိုဆိုလိုက်ကြပါတယ်။အဲဒီစီမံကိန်းတွေဟာရခိုင်ပြည်ပကကြောင့်ဘေးသင့်ခဲ့တဲ့သူတွေနဲ့တိုင်ပင်ပြီးအသက်မွေးဝမ်းကြောင်းမှုလုပ်ငန်း၊ယုံကြည်မှုတည်ဆောက်ရေးနဲ့မတည်ငြိမ်တဲ့လူမှုအသိုင်းအဝိုင်းတွေကြားချင်းချင်းညီညွတ်မှုမြင့်တင်ပေးရေးစတဲ့လူထုအခြေပြုစီမံကိန်းတွေကိုအကောင့်ထည့်ဖော်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကအကောင့်ထည့်ဖော်ဆောင်ရွက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေရဲ့ပြည်စည်းမှုအခြေအနေကိုလေ့လာဖို့အာဆီယံအတွင်းရေးမှူးချုပ်မစ္စတာလင်ကျောက်ခွိုင်လူမှုရေးနဲ့ယဉ်ကျေးမှုအတိုင်အဝန်ဆိုင်ရာအာဆီယံဒုတိယအတွင်းရေးမှူးချုပ်နဲ့တဘာဝဘေးစီမံခန့်ခွဲရေးအတွက်လူသားချင်းစာနာမှုဆိုင်ရာအာဆီယံညှိနှိုင်းရေးမှူးရုံးကအမှုဆောင်ညွှန်ကြားမှုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာမောင်တော်မြို့နယ်အတွင်းကတောင်ပြိုလက်ဝဲငခုရပြန်လည်လက်ခံရေးစခန်းလာဖို့ကောင်ကြားစခန်းနဲ့ရွှေစားကြီးရတို့ကိုတင်းတင်းလာနေကတွားရောက်ခဲ့ကြတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုတွေကနေနေရရင်းကိုလွေမှုကြီးကြရေးအရာရှိတွေပြန်ပို့တာခံရသူပေါင်းဟာသမ္မတထရမ့်အစိုးရအဖွဲ့ရဲ့ပထမနှစ်သက်တမ်းမှာ 25,600 ရှိနေပြီးဒါဟာအရင်နှစ်ကလည်းအနည်းငယ်ပိုများနေပေမဲ့တရားဝင်စစ်တမ်းနေရအရင်သမ္မတဘရက်ကိုဘားမားလက်ထက်ကအများဆုံးပြန်ပို့ခဲ့တဲ့အရေးအတွက်ဖြစ်တဲ့9သိန်းကိုတော့မမိသေးဘူးလို့ဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနာအဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်များနဲ့တို့ကမြန်မာပြည်ပြည်သားအားလုံးကြော်ရွှင်ချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.